ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကဆွေးနွေးတဲ့ပြည်ပခအတွင်းလိင်ပိုင်းဆိုင်ရာအကြံဖတ်မှုဆိုတဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းလူနည်းစုရိုဟင်ဂျာအမျိုးသမီးတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလိင်ပိုင်းဆိုင်ရာအကြံဖတ်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာခိုင်မာတဲ့အထောက်အထားမရှိဘူးလို့မြန်မာဘက်ကတုံ့ပြန်ပါတယ်။ဒီစည်းဝေးကိုတင်သွင်းတဲ့ကုလအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာပါလိင်အကြံဖတ်မှုတွေကျူးလွန်တဲ့စီရင်တဲ့မြန်မာတပ်မတော်ကိုထည့်သွင်းလိုက်တဲ့အပေါ်မှာလည်းလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတမတ်ကြီးဦးဟောက်တို့စွန်းကဗီဒီယိုကိုပြောပါတယ်။ကုလဆိုင်ရာမြန်မာတမတ်ကြီးကိုဒီစည်းဝေးနဲ့ပတ်သက်ပြီးကိုသားမျိုးကဆက်သွယ်မေးမြန်းထားပါရဲ့ရှင်
။ဟိုမြန်မာနိုင်ငံမှာယဉ်ကျေးမှုအရာရောဥပဒေစည်းကမ်းအရာရောဒီဟိုဒီလိင်ပိုင်းဆိုင်ရာပြည်မှုတွေဆိုတာမရင်းကျင်လေလို့ပါလို့ဆိုရတဲ့အမတန်မှပဲအဲဒုမူရေးရလေကျွန်တော်ဘာသာရေးရရောဟိုဒီရင်းကျင်းမှုရလုံးဝလက်မခံနိုင်တဲ့ဟာမတက်မလို့ဆိုလို့ရှိရင်သူတို့မှဟို1952ခုနှစ်ဟိုတက်မလို့အဥပဒေရှိလို့တခြားကျွန်တော်ဥပဒေတွေအများကြီးရှိတယ်တန်းကြောင်းတွေမှာဆိုလို့ရှိရင်လူ့ခွင့်ဥပဒေတွေနောက်ပြီးတော့ဒီလိင်ဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ရှောင်ရမယ့်ဟာတွေလည်းအများကြီးရှိတယ်နောက်အရင်ကတည်းကကျွန်တော်တိကျတယ်လောက်ထားတာနောက်ဒီလိုကျွန်းလို့လည်းဆိုရင်ကျွန်တော်ပြစ်တယ်ကျွန်တော်တို့ကပေးထားတယ်ဒါတကလည်းအများကြီးဒီကိစ္စနဲ့ပတ်သက်ပြီးဆွဆွဲတဲ့ဟာတွေကတော့ကျွန်တော်အစတည်းကပြောတယ်ကျွန်တော်ကသတိထောက်ထားရှိရင်ပြောကျွန်တော်အရေးယူမယ်ပြောတဲ့အပြင်ကိုဒီဆွဆွဲတာနဲ့ပတ်သက်ပြီးတော့လည်းပဲတိကျကိုကျွန်တော်ကစုံစမ်းစစ်ဆေးဖို့ဆိုကျွန်တော်လူတွေညွတ်ပေးတယ်သွားပြီးတော့အင်တာဗျူးလုပ်မယ်ဆိုတော့လုပ်ခွင့်မပေးဘူးသူတို့ကိုယ်တိုင်ကလုပ်ခွင့်မပေးဘူး
လုပ်ခွင့်မပေးဘူးဆိုတာကဘယ်ဘက်ကလဲခင်ဗျာဘင်္ဂလားဒေ့ရှ်ဘက်က
ကောင်းတယ်ဆိုတော့ဟိုဘက်ကဘောဗျာကောင်းတယ်ဆိုတော့ကျွန်တော်လွတ်တယ်ကျွန်တော်ဆရာအဖွဲ့ဟိုစုံစမ်းစစ်ဆေးအဖွဲ့တွေကကျွန်တော်လွတ်ခဲ့တယ်လူတွေကိုမပေးဘူးမနေ့ဆိုရင်သူတို့ဟာလာကျွန်တော်တာဝန်ယူပြီးတော့သူတို့လုံရင်းအတွက်တာဝန်ယူပြီးတော့ကျွန်တော်ကဥပဒေကြောင်းရတရားဆွဲတာတွေပါကျွန်တော်လုပ်ခွင့်ပေးမယ်ပြီးရင်သူတို့ရဲ့လုံရင်းအတွက်ကျွန်တော်တာဝန်ယူတယ်သူတို့ဟာလာပြန်ရင်လည်းဆက်ပြန်ပို့ပေးမယ်အဲ့တော့ဥပဒေရကျွန်တော်တို့ကတရားဆွဲဆိုတော့တရားလုပ်ပြီးမယ်လို့ကျွန်တော်ကပြောပြီးသား
အဲ့တော့မနေ့ကဆွေးနွေးရတဲ့အထက်မှာတမကြီးဒီ NGO အဖွဲ့ကိုစားပြုပြီးတော့ဒီ Miss Razia တင်တယ်သူကဆွေးနွေးရတဲ့အထက်မှာဒီသူဒီဒုက္ခတဲ့စခန်းလေးကိုတွားတယ် main clinic နေနဲ့တွေ့တယ် interview လုပ်တယ်ဒီသူသူပြောတဲ့အချက်လက်တွေနဲ့ပတ်သက်လို့ကောဘယ်လောက်ထိသမကြီးတို့ထည့်သွင်းစဉ်းစားနိုင်လဲ
။ဟိုဒီကတော့ဇက်တိုင်လေရတဲ့ကိစ္စတွေပဲ။ကျွန်တော်မှန်ကျွန်တော်တို့ကြည့်မယ်ဆိုတဲ့အခါကျွန်တော်တို့စုံစမ်းမယ်ကျွန်တော်တို့နင်းမြတ်မယ်ဆိုတဲ့အခါအခုမတူဆိုတော့တစ်ဖက်ကဖြစ်နေတာပေါ့။သူတို့ပြောတဲ့ independent ဆိုတော့ block independent လေ။ဒါကျွန်တော်တို့လည်းကျွန်တော်တို့လည်းပြည်သူ့ကိုထုတ်ရရတဲ့အပိုင်းပေါ့နော်
။တစ်ဖက်ကစဉ်းစားမှဆိုရင်ဂျားလိုအဖွဲ့ကြီးဖြစ်တဲ့ကုလသမဂ္ဂကနေပြီးတော့စုံစမ်းစစ်ဆေးရေးလုပ်မယ်ဆိုရင်ရော
ကုလသမဂ္ဂကနေပြီးတော့စုံစမ်းစစ်ဆေးရဲဆိုတော့ကုလသမဂ္ဂကလည်းဒီနေ့ဖွဲ့ပြီးမှလဲ။နောက်ပြီးတော့အခုစုစည်းထားတဲ့ဟာတွေပေါ်မှာမူတည်ပြီးတော့သူတို့ကဘလို့ရည်ရွယ်ချက်မျိုးနဲ့ဘလို့ဘလောက်ဟလာတမတမကြကြနဲ့လုပ်နိုင်မယ်ဆိုတာလေကျွန်တော်မိကုန်းနေရာအများကြီးရဟုတ
်မနေ့ကသူဆွေးနွေးသွားတဲ့အချိန်မှာဒီရခိုင်ဒေသတွေမကပါဘူးရှမ်းကင်းကချင်ဒေသကအချင်းတွေပါသူကပြောသွားတဲ့အခါကျတော့တစ်ဆက်သေးပဲသူ ICC ကိစ္စတွေပါပြောသွားတယ်အဲ့တော့ဒီအလားအလာတွေကတစ်ဖက်မှာကလည်းကုလသမဂ္ဂလူမျိုးကောင်စီကမျိုးသမီးများပေါ်ကြံဖတ်မှုဆိုင်ရာဆုံးဖြတ်ချက်တွေပါရှိထားတော့ပို့ပြီးတော့မြန်မာနိုင်ငံအတွက်ဖိအားတွေတိုးလာမယ်သဘောရှိပါလားခင်ဗျာ
ဒီကတော့သူတို့ဟိုပါတော့စီးဝါရိုက်ထားသူတို့လုပ်နေတာပေါ့လေဟိုကျွန်တော်ဒီဟာလေးကွက်ကွက်တစ်ခုတည်းတော့ကြီးလို့မရဘူးလို့ကျွန်တော်မြင်တယ်လေအခုကျွန်တော်ဒီမိုကရေစီပြည်သူ့ဆွေးရတဲ့ပြီးတော့နှစ်နှစ်ပေါ့ဗျာအဲ့နှစ်နှစ်အတွင်းမှာဘယ်လောက်ဆက်ခဲတွေပြပောက်တုံတွေဘယ်လောက်ရှိတယ်ဆိုတာလေဟာလာဟိုတန်းကိုတန်းမျိုးကိုပြည့်တဲ့အတိုင်းပဲလေဒီနေရာမှာသူတို့ကတော့ဒီအခိုင်ကိစ္စအကြောင်းဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးတရားတွေနဲ့ကျွန်တော်အခုဖြေအားတွေကတော့ကိစ္စလေးတစ်ခုကိုကျွန်တော် isolation အနေနဲ့ကြည့်လို့မရဘူးလို့ကျွန်တော်အဲ့လိုမြင်တယ
်။
တစ်ခုလုံးပေါ်မှာကျွန်တော်တို့ကစဉ်းစားကြရတယ်အများကြီးရှိတာပေါ့နော်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်စာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြချက်ပေါ့ဘလောက်ထိဘလောက်တိုက်တာဒီသမကြီးလို့လက်ခံလို့ရလဲ
။တက်မတော်ကိုဟာလာကျွန်တော်တို့ဒီ NS မှာထည့်ထားတယ်ပေါ့ဒီလိမ့်မှုကိစ္စပေါ့နော်။ဟိုကျူးလွန်တဲ့ဟိုကျူးလွန်တယ်လို့ယူဆရတယ်တန်တရားရှိတယ်ဆိုရင်းနဲ့မှာထည့်တာအမှန်တော့တိကျပြောရင်အဲ့လိုပါပဲ။ဟိုတရိုက်ဆွဆွဲတာပေါ့ဒီလိုသူတို့ရဲ့ရရှိတဲ့သတင်းကသူတို့အဲ့ထက်မှထည့်ထားတဲ့သဘောဒီကိစ္စကိုလည်းမခံနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ဒီမတိုင်ရင်ကပြီးခဲ့တဲ့ကျွန်တော်တို့ဒီသမာနာမှာဟိုအတင်းမကျုပ်ရဲ့ပြိပကတင်ဟိုလင်းချမ်းပြန်မှုဆိုင်ရာသူ့ကိုယ်စားလှယ်ပေါ့နော်ဟိုဆွေးဟိုပရမီလာပက်တန်ဒီမှာနိုင်ငံလာတယ်ကျွန်တော်ကဖိတ်ခေါ်တယ်ဒီကိစ္စလည်းမဖြစ်အောင်ပြည်နာသိသိလုပ်ငန်းကြီးကျွန်တော်သင်တန်းကြီးဘယ်လိုလုပ်မလဲသာကွယ်တားဆီးကြီးဘယ်လိုလုပ်ကြမလဲဘယ်လိုပူးပေါင်းဆောင်မလဲဆိုတာကျွန်တော်ကဟိုဆွေးနွေးပြီးတော့တော်တော်လေးကြာကြပါအဲ့တော့ကကျွန်တော်ဘယ်လိုအင်းဝင်လို့ပေါ့လဲသူအကြာကြီးကျွန်တော်ဆွေးနွေးခဲ့တယ်ဆွေးနွေးပြီးတော့တော်တော်လေးလဲဟိုကျွန်တော်သူတို့လည်းအားရကျွန်တော်အားရတယ်ဒါပေမဲ့ဒီအခု report ထဲမှာဒီကိစ္စကိုသူတို့ဒီ category ထဲမှာပေါ့နော် NSM မှာထည့်လိုက်တာတော့ကျွန်တော်တို့ကလုံးဝလက်မခံဘူးဘာလို့လဲဆိုတော့ဒီဥစ္စာကလည်းသူတို့အခုအပြင်းအထန်နေပြီးဆွဆွဲတစ်ဖက်သက်ဆွဆွဲပြောဆိုနေတဲ့ဟာတွေအခြေကျွန်တော်တို့တက်တယ်ထောက်ထားနေကြနိုင်နေတာမဟုတ်ဘဲနဲ့အဲ့ဒါကိုဒီကိစ္စတွေပေါ်ခြေခံပြီးတော့ဒီလိုအပြင်းရေးသားနေတဲ့ဟာတွေအချက်လက်တွေဒါတွေကိုပဲခြေခံပြီးတော့ထည့်လိုက်တာပုံမှာတော့ကျွန်တော်တို့ကလက်မခံနိုင်ဘူးဆိုတော့ကျွန်တော်မနေ့ကလည်းပြောရပါမယ်